ညီမနိုင်ငံတွေကနေပြီးတော့ပြည်ပကိုအလုတ်သွားလုတ်ဖို့စူးစမ်းတဲ့သူတွေများလာတဲ့အချိန်မှာအလုတ်ရှာပေးမယ်ဆိုတဲ့အကျိုးဆောင်ပွဲစားတွေရဲ့လိန်လေခံရမှုခံရတဲ့သူတွေအများပြားရှိနေပါတယ်အသက်ပြောင်းလဲလိုက်တဲ့နိုင်ငံကူးလက်မှတ်ရှောက်ထားတဲ့အခါမှာလဲရုံးကိုသွားပြီးတော့ရှောက်ထားခွင့်ကိုကြိုတင်ဘုကင်ယူရတဲ့စနစ်ကလည်းအခက်အခဲရှိတာကြောင့်လိန်လေသူတွေအကျိုးဆောင်တွေ
ကအမျက်ထုတ်စရာဖြစ်နေတယ်လို့ကိုယ်တိုင်ကြုံရသူတွေကပြောပါတယ်နိုင်ငံကူးလက်မှတ်ရှောက်ထားသူတွေရဲ့အခက်အခဲတွေကြောင့်သတင်းပေးပို့ထားတာကိုကိုသားညုံပြောပြပေးပါရှင်မြန်မာနိုင်ငံမှာစာဝန်ကြီးအကြက်တဲကုန်စည်နှုန်းမြင့်တက်မှုနဲ့အလုတ်ကန်ရှားပါမှုတွေကြောင့်နိုင်ငံရဲ့ခြားမှာအလုတ်ကန်ရဖို့စူးစမ်းနေသူတွေများလာပါတယ်
အဲ့ဒီထဲမှာတောင်ကြီးမြို့မှာနေထိုင်ပြီးတော့ကုန်ထမ်းသူတူဖြစ်တဲ့ကိုစားနီလဲပါပါတယ်လူမှုကွန်ရက်မှာအလုတ်ကန်ရှာပေးမယ်ဆိုပြီးတော့ကြော်ညာတဲ့ပွဲစားတယောက်နဲ့ချိတ်ဆက်မိပြီးတော့အခချင်းငွေ၈သိန်းကို20ရာခိုင်နှုန်းအတိုးနဲ့ချေးပြီးတော့ပေးခဲ့ရတယ်လို့ပြောပါတယ်ကျွန်တော်လည်းအဲ့လိုပေါ့သူတို့စက်ခွန်နေတဲ့ရောက်ပို့ပေးမဲ့ပါညာအဲ့လိုမျိုးတွေကျွန်တော်လည်းအဟုတ်
ူအတွက်ကျွန်တော်မပြောလို့ဘူးပေါ့နော်သူတို့ကဒီကြိမ်းကြီးလဲနိုင်နေတာပေါ့နော်ကျွန်တော်တို့မှနောက်မှမိသားစုတွေအများကြီးဒုက္ခရောက်ပြီးတော့ကျွန်တော်တို့ဘယ်သူမှဖြတ်ပြီးတော့ကျွန်တော်တို့လူများမခံစားချင်တာတခုပဲ
ကိုဇာနီယာနောက်ဆုံးမျှော်လင့်ချက်အနေနဲ့လိန်သွားတဲ့ပွဲစားဆိုသူနေထိုင်တဲ့မြောက်ရီမြို့ကိုလိုက်သွားဖို့ကြိုးစားခဲ့ပေမဲ့အသက်အန္တရာယ်ချင်းချောက်မှုနဲ့ကြုံတွေ့ခဲ့ရတယ်လို့ပြောပါတယ်အစ်စ်ချမှတ်လိုက်တဲ့စီမင်းရနိုင်ငံရဲ့ခြေကိုထွက်ခွာဖို့နိုင်ငံကူးလက်မှတ်စာကို passport လျှောက်ထားတဲ့နေရာမှာကိုရိုင်တန်းစီစနစ်ကနေ online ကနေကြိုတင် QR code ဘုတ်ကင်ယူရတဲ့စနစ်ကို2022ခုနှစ် March လအတွင်းမှာစပြီးတော့ပြောင်းလဲကျင့်သုံးပါတယ်။ဒီလိုယူရတဲ့အတွက်တရက်ကိုလူရည် 2500 နဲ့အနည်းဆုံးနှစ်ပတ်ကြိုယူရပါတယ်။အဆင်ပြေတဲ့ရက်ရွေးခွင့်မရှိဘဲနဲ့တတ်မှတ်တဲ့ရက်မှာပဲဘုတ်ကင်ယူရတာဖြစ်တဲ့အတွက်ပွဲစားအကျိုးဆောင်တွေနဲ့ QR code ဘုတ်ကင်ယူရတဲ့စနစ်ကခက်စားလာပါတယ်။အကျိုးဆောင်ပွဲစားတွေကနှစ်ပတ်အတွက်နိုင်ငံကူးလက်မှတ်လျှောက်မဲ့ QR code ဘုတ်ကင် online ကတဆင့်ယူလို့ရှိရင်ကျပ်9000ကနေ3000အထိတောင်းလို့ရှိပြီးတော့3လကြာကြိုယူရင်တော့ငွေ1000အထိပေးရတာရှိတဲ့အကြောင်းလှုပ်ရှားသူတွေကပြောပြပါတယ်။ဒါကြောင့်လည်းပဲဒီစနစ်ဟာအကျိုးဆောင်ပွဲစားတွေရဲ့အကျိုးစီးပွားအတွက်အသုံးချလို့ကောင်းတဲ့စနစ်တစ်ခုဖြစ်လာနေတယ်လို့ပြောပါတယ်။လိမ့်လည်သူတွေဟာလူမှုကွန်ရက်ကနေတဆင့်ငွေကြိုလွှဲခိုင်းပြီးတော့ QR booking code အတူတွေကိုနိုင်ငံကူးလက်မှတ်ထုတ်ပြီးရုံးရှိပါလိမ့်လည်ရောင်းချတာတွေရှိနေတယ်လို့ကိုရင်ကြုံခဲ့ရသူတွေကပြန်ပြောပြတာပါ။ရုံးရှိမှာ QR booking တွေလေးလေးရောင်းချရတဲ့ပတ်သက်ပြီးတော့ကိုယ်တိုင်ကြုံခဲ့ရတဲ့မငယ်က view ကိုခုလိုရှင်းပြပါရစေ။
ဒီမှာအရှင်မအလိုအလိန်ခံရတာပေါ့နော်ဖြည်းဖြည်းဝိုင်းမျောမှာကျူဝကုတ်ကဒီမှာမဟုတ်အောင်တော့ကောက်ဝင်ရတာဘာညာဆိုပြီးအဲ့လိုမျိုးသိနေတာဒါပေမဲ့ပြင်ပမှာတော့တို့ရတယ်အလိုလာတဲ့လူတွေဖြည်းဖြည်းနဲ့ဝိုင်းမျောမှာစကားကိုကအဲ့လိုယုံအောင်ပြောတာသိတာအဲ့လိုယုံအောင်ပြောပြီးတော့မှလည်းအဲ့လိုသိညာပေါ့တော့ဟာတက်လာဆိုတော့ပေးတိမယ်အဲ့လိုမျိုးဒီကောင်ဝင်လို့ပြီးမယ်ခဏတောင်းဝင်လို့ပြီးမယ်နှစ်သိန်းဝင်လို့ပြီးမယ်လေးသိန်းဝင်လို့ပြီးရဲ့အဲ့လိုမျိုးလိန်နာပေါ့စားစားပဲတို့လိန်နာကြတော့လေ
မငယ်ဟာသူ့ရှိမှာလိန်ခံရတဲ့ဖြစ်ကူနိုင်ငံကူးလက်မှတ်ထုတ်ပြီးရုံးတွေကတောင်းဝင်ရှိသူတူကိုတိပေးတိုင်ကြားခဲ့တယ်လို့ပြောပါတယ် QR code အတူရောင်းနေတဲ့ကိစ္စတွေကိုအချင်းချင်းအသိပေးတာတွေလည်းရှိခဲ့ပြီးတဲ့နောက်လိန်လက်ခံသူအရင်ကထက်တော့နည်းသွားတယ်လို့ပြောပါတယ်နိုင်ငံကူးလက်မှတ်ထုတ်ပြီးရမှာနေ့စဉ်လူအများနဲ့ဆက်ဆံနေရတာဖြစ်တဲ့အတွက်ဝန်ထမ်းအင်အားမမျှတာရာကြောင့်အားလုံးကိုထိန်းချုပ်ဖို့မဖြစ်နိုင်ဘူးလို့တာဝန်ရှိသူတူကမငယ်ကိုအကြောင်းပြန်ခဲ့တယ်လို့ဆိုပါတယ်။နိုင်ငံကူးလက်မှတ်ထုတ်ပေးရုံဝက်ဘ်ဆိုက်မှာတော့နိုင်ငံကူးလက်မှတ်အမြန်ရရှိအောင်ဆောင်ရွက်ပေးမယ်လို့လိန်လယ်သူတူကို1999ခုနှစ်ပြည်ပအလုပ်ကံဆိုင်ရာဥပဒေပုံမှန်26နဲ့ဇွန်လ29ရက်နေ့ကဖမ်းဆီးအရေးယူခဲ့တယ်ဆိုတဲ့အမှုတမှုကိုဖော်ပြထားပါတယ်။အွန်လိုင်းပေါ်မှာလိန်လယ်ခံရသူတွေနေတော့အောင်လို့ငွေကြေးမတက်နိုင်သူတွေ QR စနစ်ဘုတ်ကင်အခမဲ့အကူအညီပေးနေသူတွေလည်းရှိပါတယ်။အခမဲ့အကူအညီပေးနေသူကိုထုံးကအခုလိုကြံပြုပါတယ်။
ဘသူမှငွေကြိုးမပေးဘူးဒါပေမဲ့အခုအလိန်ခင်ရတဲ့လူတော်တော်များများကပါဖြစ်လဲဆိုတော့ငွေကြိုးလွှဲတာတစ်ဖက်သူကကျွန်တော်တင်ပေးမယ်ပြောလိုက်တာနဲ့ငွေလွှဲလိုက်ပြီဆိုတော့အဲ့ဒီလူတွေကအများဆုံးအလိန်ခင်ရတာငွေကြိုးမလေးတဲ့လူတွေအကုန်လုံးကအလိန်မခင်ရဘူးနောက်တစ်ခုကအပါလဲဆိုတော့ကျူအားရပြီပတ်စံပေးရပေါ့နော်ကျူအားကရပြီဒါပေမဲ့အဲ့ကျူအားကအတူလာဆက်လာဆိုတော့သူတို့ကမဆက်ပြတဲ့ခါကျတော့ okay ကျူအားရပြီဆိုတော့လည်းဝန်တာရနဲ့ငွေလေးလိုက်တယ်အဲ့လိုလူတွေပေါ့နော်သူတို့ကိုယ်တိုင်အဲကြံလောက်တဲ့ဆိုရင်ဘယ်သူမှသူတို့ကိုလိန်လို့မရတော့ဘူ
းကိုထုံးဟာနေကနေပြီးတော့နိုင်ငံကူးလက်မှတ်ရဖို့တန်းစီနံပါတ် QR တင်နေတဲ့သူတွေကိုအတိအကထားကူညီပေးနေတဲ့သူဟာနေ့စဉ်မနေ့9နာရီအချိန်မှာ QR booking စတင်ပြီးပြီမဲ့9နာရီ3မိနစ်ကျော်လွန်ချိန်မှာတော့ booking တက်မှတ်လူဦးရေသာပေါ်ပြီးတော့ booking ယူလို့မရတာ QR code ချမှတ်ပြီးတာတွေဖြစ်တတ်တယ်လို့သူကပြောပါတယ်။ဒါကနိုင်ငံကူးလက်မှတ်လုပ်ဖို့ရှောက်ထားမဲ့သူတွေအတွက်အတိအကအခက်အခဲဖြစ်နေပါတယ်။ တနေ့ကိုလူဦးရေ2500နှုန်းပိုကင်ယူရတယ်လို့ကြေညာထားပေမဲ့တကယ်တမ်းလာယူဖို့ QR code ရသူရခိုင်နှုန်းဟာ10ရခိုင်နှုန်းတောင်မဖြစ်ဘူးလို့ဆိုပြီးတော့နိုင်ငံကူးလက်မှတ်လျှောက်ထားဖို့ကြိုးစားနေသူတွေကလူမှုကွန်ရက်တွေမှာရေးကြပါတယ်ဒီခက်ခဲရတဲ့ပတ်သက်လို့ QR စနစ်ကိုလေ့လာစောင့်ကြည့်နေတဲ့ဤပညာကျွမ်းကျင်သူတူက VOA ကိုခုလိုပြောပါတယ
်အမှန်ဆိုလို့ရှိရင်တော့ဟိုဘာနဲ့ပဲဝင်ယူယူဒီ website ကိုညွှန်းထားတဲ့ဒီညောလက်မှတ်တက်ယူတဲ့ site ကိုဘယ်ဟာနဲ့ပဲဖြစ်ဖြစ်ဖုန်းနဲ့ပဲဖြစ်ဖြစ်အဲကွန်ပျူတာရှိရင်လည်းကွန်ပျူတာနဲ့ပဲဖြစ်ဖြစ်ပေါ့နော်ယူလို့ရရမယ်အနေအထားဖြစ်ရမှာအခုကအာဟို iPhone နဲ့ဆိုရင်ယူလို့မရဘူးလို့ Android နဲ့ပဲယူလို့ရတယ်လို့အဲ့တဲမှာမှမှ browser ကိုဆိုလို့ရှိရင်ဘယ် browser နဲ့ပဲသုံးမှဝင်လို့ရတယ်ဆိုတော့အားမျိုးလေးတွေရှိတယ်။ပြီးရခါကျရင်လည်းလူတိုင်းရဲ့ကဲဒီဟာလေးတော့ရှိတယ်လူတိုင်းကဝင်ယူလို့ရလားဆိုတော့လေမရပြန်ဘူး။အဲပြီးလို့ရှိလို့ရှိရင်ဟို technical မှာကပြဿနာကဘာလဲဆိုတော့ဘယ်ဖုန်းနဲ့ဆိုရင်တော့ဟိုအရန်ကိုဘယ်လိုပြောမလဲ selected ဖြစ်နေတာပေါ့เนาะ limited လိုမျိုးဖြစ်နေတာဘယ်ဖုန်းဆိုရင်လဲဘယ်ဖုန်းနိုင်မရဘူးဘယ်ဘူစာ processor မြင့်တဲ့ဖုန်းပါရမယ်လို့အဲ့လိုမျိုးတွေတော့ရှိနေတာပေါ့เนาะလက်ရှိချိန်နေမှာ
နိုင်ငံကူးလက်မှတ်လျှောက်ထားတဲ့ညမှာရုံးကိုသွားပြီးတော့လျှောက်ထားခွင့် QR code စနစ်ခက်ခဲနေတာနဲ့ပတ်သက်ပြီးတော့စစ်ကောက်စီပြန်ကြားရေးကိုသတင်းဌာနတွေကမေးမြန်းပြီးမယ်ပြန်လည်ဖြေကြားခြင်းမရှိသေးပါဘူးကိုဗစ်ကာယောဂါကာလအတွင်းမှာမလူလားအပ်တဲ့ဒီလူစုလူဝေးမဖြစ်ဖို့နဲ့လူစုလူဝေးကြောင့်လုံခြုံရေးအန္တရာယ်ရှိတာတွေစတဲ့အကြောင်းချက်အရာတွေကြောင့်အရင်တန်းစီစောင့်ဆိုင်တဲ့စနစ်ကနေပြီးတော့ချိုတင်ပုကင်ယူတဲ့စနစ်ကိုပြောင်းလဲကျင့်သုံးတာလို့တာဝန်ရှိသူတွေကပြောပါရတယ်။တခြားမျိုးကြီးတချို့မှလည်းနိုင်ငံကူးလက်မှတ်ထုတ်ပေးရုံးတွေရှိပေမဲ့ရုံးမှသွားပြီးတော့တတ်မှတ်ရမှာဂလူကိုရိုင်းသွားရောက်ယူရတဲ့စနစ်ကကျင့်သုံးဆဲဖြစ်ပါရတယ်။ရွှေပြောင်းခြေချသူအများစုရှိတဲ့ရန်ကုန်တမြို့ထဲမှာပဲအွန်လိုင်းကနေချိုတင် QR ယူတဲ့စနစ်ကိုကျင့်သုံးနေတာပါ။ရန်ကုန်မှာကြိုတင်ပုကင်ယူရက်စနစ်ကိုပြောင်းလဲလာတာ6လကျော်ရှိလာပြီဖြစ်ပြီးတော့အစာဘက်မှာအဆင်ပြေလွယ်ကူပေမဲ့နိုင်ငံရဲ့ချားကိုတွာလာလူတွေများပြားလာသလိုနောက်ပိုင်းဒီအကျိုးဆောင်ပွဲစားတွေပေါများလာတာတွေကြောင့်အခက်အခဲတွေပိုပြီးတော့တွေ့လာနေရတဲ့အကြောင်းပတ်စပို့ရရေးကြိုးပမ်းနေသူတွေကပြောကြပါရခင်ဗျာ